နေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေရင်ထဲကလာတဲ့တက်တီးဆိုတဲ့အကြောင်းကိုပြောပြချင်ပါတယ်ဒီအကြောင်းလေးကတော့ဂျော်ဂျီယာပြည်နယ်အေတင်မြို့မှာရှိတဲ့ပကြီးဆရာလာမာဒော့ရဲ့ပတ်သက်တဲ့အကြောင်းလေးပဲဖြစ်ပါတယ်။သူ့ရဲ့နာမည်ကိုတော့ကြားဘူးချင်မှကြားဘူးကြပါလိမ့်မယ်။မကြားဘူးပေမဲ့သူ့ရဲ့စိတ်ဓာတ်နဲ့ပတ်သက်တဲ့လှုပ်ဆောင်မှုများကိုနားဆင်ကြည့်ကြရအောင်။လာမာဒော့ဟာအေတင်မြို့မှာဩဇာကြီးမားတဲ့သူတစ်ယောက်ဖြစ်ပါတယ်။ဂျော်ဂျီယာတက္ကသိုလ်မှာရှိတဲ့လွန်နာမည်ကျော်ကြားတဲ့ပကြီးဘုပ္ပအနုပညာသင်ဌာနမှာလူငယ်ပကြီးဆရာများတိုးတက်များပြားလာအောင်ဖန်တီးပေးနေသူဖြစ်ပါတယ်။သူ့ကိုကြီးညိုလေးစားသူများဝမ်းရံလျက်ရှိတဲ့အချိန်ဖြစ်ပါတယ်။သူဟာတိတ်ပြီးထွားကြိုင်းကြီးမားသူတူမဟုတ်ပါဘူး။အရက်ငါးပေကိုလက်မခန့်ရှိပြီးလူအများအာယုံစူးစိုက်အောင်ဆွဲဆောင်မှုအပြည့်ရှိသူတူဖြစ်ပါတယ်။သူ့ကိုလေးစားသူများထဲမှာပြည်နယ်တက္ကသိုလ်စီမံအုပ်ချုပ်မှုပညာရပ်သင်ကြားပေးနေတဲ့ဆရာမတူပါဝင်ခဲ့ပါတယ်။သူမကဒီအလုပ်ကိုနှစ်ပေါင်းများစွာလုပ်ကင်ခဲ့ပြီးလုပ်ရုံလုပ်စဉ်များနဲ့ဘယူရိုကရေစီစနစ်ကြောင့်စိတ်သက်ကြနေသူတူဖြစ်ပါတယ်။သူမရဲ့အသက်မွေးမှုဟာရောင်ချကြဖြစ်ပြီးလမ်းဆောင်လမ်းခွရောက်နေသလိုခံစားနေရသူတူဖြစ်တယ်။အဲ့ဒီလိုအခြေအနေမှာပကြီးဆရာကြီးလာမာဒော့နဲ့တွေ့ဆုံခဲ့ပြီးသူမရဲ့စိတ်သက်အင်အားတိုးတက်ခိုင်မာလာအောင်တွန်းအားပေးခြင်းခံခဲ့ရပါတယ်။ဒော့ဟာသူမတို့လင်မယားကိုသူ့ရဲ့ပကြီးလုပ်ငန်းအကြောင်းဆွေးနွေးဖို့ရန်တယ်လီဖုန်းဆက်ပြီးဖိတ်ခေါ်ခြင်းခံခဲ့ရပါတယ်။သူမတို့လင်မယားသူ့အိမ်ကိုသွားတဲ့အခါမှာသူ့အိမ်ရဲ့တကားဝမှာစီကြိုးပြီးပကြီးဆွဲခန်းမတဲ့ကိုခေါ်ဆောင်သွားခဲ့ပါတယ်။ဒော့ဟာဖျားနာမကျန်းမာခြင်းကနေပြန်လည်ရှင်သန်လာတဲ့ဝိညာဉ်ပုံကိုပကြီးဆွဲလို့တဲ့ဆန္ဒသူ့မှာရှိနေခဲ့တယ်။သူဟာလူသားဖြစ်ပေါ်တည်ရှိမှုရဲ့အခြေခံအကျဆုံးဖြစ်တဲ့ကိုယ်စိတ်နှစ်ပါးကစင့်ကလျားဖြစ်မှုခန္ဓာရင်ရှိမရှိစမ်းသပ်ခံရခြင်းနဲ့ကုသပျောက်ကင်းမှုတို့ရဲ့စိတ်အမြင်အာရုံကိုအကောင်းဆုံးဘလို့ဖန်တီးယူနိုင်အောင်ဘလို့လုပ်ရမယ်ဆိုတာကိုပြောပြခဲ့ပါတယ်။ဒော့နဲ့သူမရဲ့ယောက်ျားဟာအမြင်အာရုံကိုမိနိုင်မဲ့ရုပ်ပုံလွှာပုံတံတန်များအကြောင်းကိုဆွေးနွေးနေကြပြီးဒော့ကသူမဘက်ကိုလှည့်ပြီးမင်းကဘလို့ထင်တယ်လို့မေးလိုက်ပါတယ်။ဒော့ကသူမကိုဝင်ရောက်ဆွေးနွေးနိုင်ဖို့နေရာပေးလိုက်ခြင်းပဲဖြစ်ပါတယ်။ကော်ဖီတောက်ချိန်မှာတော့သူမကသူတီထောင်ရည်မှန်းထားတဲ့လုပ်ငန်းအကြောင်းများကိုပြောပြပြီးသူအမျက်နှိုးဆုံးအလုပ်ဖြစ်တဲ့ပညာသင်ကြားခြင်းနဲ့စာရေးခြင်းအလုပ်ကိုသူမလုပ်နိုင်ပါလိမ့်မယ်လို့ပြောပြခဲ့ပါတယ်။ဒီအခါမှာဒော့ကမင်းကြောက်နေတယ်မဟုတ်လား။မင်းကိုကြည့်ုံနဲ့ငါသိနေပါတယ်။ငါဘဝတလျှောက်လုံးလဲဒီလိုပဲကြောက်နှံ့ခဲ့ရတာပဲ။ဒါပေမဲ့တက်တီးဆိုတဲ့ခေါင်းမာမှုတစ်မျိုးငါစီမှာရှိနေခဲ့တယ်။ခေါင်းမာခြင်းဆိုတာကနေ့စဉ်ကိုလှုပ်เสียရရှိတာကိုကိုလှုပ်တယ်။ဘလို့အခြေအနေမျိုးနဲ့ပဲကြုံရကြုံရလှုပ်ရမယ့်အလုပ်ကိုလှုပ်နေတာပဲ။အခြေအနေကမင်းကိုဆွဲချခြင်းဆွဲချမယ်ဒါပေမဲ့လှုပ်เสียရရှိတာတော့လှုပ်ရမှာပဲတခြားလူတွေကမင်းကိုဆွဲချခြင်းလဲဆွဲထားလိုက်မယ်ဒါပေမဲ့မင်းကတော့လှုပ်เสียရရှိတာကိုဆက်လှုပ်သွားရမှာပဲဒော့ဟာသူ့ရဲ့အကြောင်းကိုဆက်ပြီးပြောပြပါတယ်ငါအထက်တန်းဆောင်ဝဲအောင်တော့ဂျော်ဂျီယာဆက်မှုတက္ကသိုလ်သို့သွားပြီးပိတုကာပညာကိုသင်ယူခဲ့ပါတယ်ဒါပေမဲ့ငါစိတ်ကအဲ့ဒီဘာသာရက်ကိုစိတ်မဝင်စားခဲ့ဘူးငါအနေနဲ့တခြားသူတွေအကြိုက်လိုက်ပြီးသူတို့ခြေနဲ့အောင်လှုပ်ပေးနေတာဟာကို့အတွက်မဟုတ်ဘူးနောက်ကျတော့တနစ်မပြည့်ခင်မှာပဲအိမ်ကိုပြန်ခဲ့ပါတယ်အိမ်ရောက်တော့အခန်းထဲကမထွက်ဘူးကို့ရဲ့ကြဆုံးမှုတစ်ခုလို့စိတ်ထဲမှာခံစားနေခဲ့ရပါတယ်နောက်ပိုင်းကျမှအလာဘာမှာကျောင်းလေးတစ်ချောင်းမှာပကြီးတင်ပေးဖို့လာခေါ်ခြင်းခံခဲ့ရတယ်။လူတွေနဲ့အလုံလုံရင်းကနေတန်တရာတွေနဲ့ကြောက်စိတ်တွေကိုပဲပြီးပကြီးဆွဲနိုင်လာခဲ့ပါတယ်။ငါရင်ထဲမှာဘလို့ပဲခံစားရခံစားရငါလှုပ်เสียရှိတာကိုနေ့စဉ်လှုပ်သွားမယ်လို့ကိုကိုကိုဂရိပေးထားခဲ့တယ်။သူဟာပုံဆွဲเสียဖြစ်နဲ့နယူးယောက်ကိုသွားခဲ့ပါတယ်။အထီးကျန်ချင်းဆင်းရဲငတ်မွခြင်းတို့နဲ့နှစ်ပတ်လုံးပြီးရုန်းကန်လှူရှားခဲ့ရတယ်။သူ့ကိုကဲ့ရဲ့ပြစ်တင်နေကြတဲ့ဆရာများရဲ့ရံကိုကြံ့ကြံ့ခံတွန်းလှန်ခဲ့ရပါတယ်။သူ့ရဲ့ဘဝမှာစိတ်ပျက်ဆရာများ၊စိတ်မရှိဆရာများ၊တန်တရာများနဲ့ ပြည့်စုံနေခဲ့ရပါတယ်လူသားအားလုံးကြုံတွေ့ရတဲ့အရာများနဲ့ရင်ဆိုင်ခဲ့ရတယ်ဒါပေမဲ့သူဟာအတားအဆီးများအနောက်ရှက်များကိုကြံ့ကြံ့ခံပြီးတွန်းလှန်ကြော်လွားခဲ့ပါတယ်ဒါဟာလာမာဒော့ရဲ့ဘဝတစိတ်တည်းသားပဲဖြစ်ပါတယ်လာမာဒော့နဲ့သူမတို့ဟာခင်မင်ရင်းနှီးတဲ့မိတ်ဆွေများဖြစ်လာခဲ့ကြတယ်သူမဟာဒော့ရဲ့ခေါင်းမာမှုကိုတွေ့မြင်ခဲ့ရပါတယ်။တခါမှတော့စားတောက်ဆိုင်တစ်ဆိုင်မှာနေလေစားစားပြီးပြန်ထွက်လာခဲ့တယ်။လာမာဒော့ကသူမကိုကားနာအထိလိုက်ပို့ပေးပါတယ်။မိုးရွာနေတဲ့အတွက်သူမကထိယူသွားဖို့ပေးလိုက်ပေမဲ့မယူနိုင်ဘူးလို့ခေါင်းမာစွာနဲ့ပဲညှင်းပယ်ခဲ့ပါတယ်။သူလိုက်ပို့ပေးမယ်လို့ပြောပြန်တော့လေမပို့နဲ့မပို့နဲ့မိုးပေါက်ကလေးနဲ့နဲ့ပါပါဟာဘသူ့ကိုမှထိခိုက်အောင်မလုပ်ပါဘူးလို့ဆိုခဲ့ပါတယ်။နောက်ဆုံးမှာတော့သူမကပဲအလျှော့ပေးလိုက်ရပါတယ်။အဲ့ဒီနောက်ပိုင်းမှာတော့လာမာဒော့ဟာလေးဖြတ်ချင်းခံခဲ့ရတယ်။သူ့အိမ်ကိုသူမသွားတဲ့အခါမှာတော့အိမ်ထဲမှာတရွတ်ဆွဲပြီးသွားလာလှုပ်ရှားနေတာကိုတွေ့ခဲ့ရပါတယ်။ဝမ်းနည်းစရာကောင်းလာတဲ့မြင်ကွင်းလို့ထင်ခဲ့မိတယ်။သို့ပေမဲ့မှတ်သားစရာကောင်းလာတဲ့ထူးခြားတဲ့အဖြစ်အပျက်တစ်ခုကိုသူတွေ့ရှိလိုက်ရပါတယ်။လာမာဒော့ဟာသူ့ရဲ့ဘယ်ဘက်လက်ဖြင့်ပကြီးစုတ်တန်တချောင်းကိုကောက်ယူလိုက်ပြီးသူ့ရှေ့မှပကြီးကားထက်ကိုစုတ်ချက်တင်နေခဲ့ပါတယ်။အတော်ကြီးအားစိုက်ကဆွဲနေရခြင်းဖြစ်ပါတယ်။ခဏအကြာမှာတော့စုတ်တန်ကိုခြားပြီးစကားပြောလိုက်ပါတယ်။မင်းကြိုးစားပါ။တတိဆိုတာဘာမှမဟုတ်ပါဘူး။ခေါင်းမာချင်းတစ်မျိုးပါပဲလို့သူမကိုပြောခဲ့ပါတယ်။လာမာဒော့ဟာအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်အထိပကြီဆွဲသွားခဲ့သူဖြစ်တယ်။သူ့ရဲ့စကားကတော့တတိဆိုတာထူးခြားတဲ့ခေါင်းမာမှုအမျိုးအစားဖြစ်တယ်ဆိုတာပဲဖြစ်ပါတယ်။ဒီစကားဟာဖန်တီးနိုင်စွမ်းတဲ့စိတ်ရဲ့အနှစ်သာရဖြစ်ပါတယ်။လူနှလုံးသားရဲ့အရေးပါအရာရောက်တဲ့အင်အားတစ်ခုလည်းဖြစ်ပါတယ်။လာမာဒော့နဲ့တွေ့ကြုံလိုက်ရတဲ့သူမအဖို့တော့ရင်ထဲကလာတဲ့တတိတွေကိုခံစားလိုက်ရပါတယ်။ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်ဆက်ပြီးနားဆင်ကြရအောင်။ဂါမင်းနတ်သမီးပုံပြင်များထဲမှာပုံပြင်တစ်ပုဒ်မှာတော့ကြောက်ရွံ့တုန်လှုပ်ခြင်းကိုမသိနားမလဲသောလူငယ်လူအလေးတယောက်အကြောင်းကိုရေးထားပါတယ်။ကြောက်စရာအခြေအနေမျိုးမျိုးကိုပို့ပြီးချင်းကြောက်တော်လဲပဲသူကမကြောက်တဲ့အတွက်နောက်ဆုံးသူအိပ်ပျော်နေခိုက်မှာပဲငါးများထည့်ထားတဲ့ရေအေးတဘုံကိုသူ့အပေါ်လောင်းချလိုက်တဲ့အခါမှာတော့သူဟာတုန်လှုပ်သွားပါတယ်ကြောက်လို့တော့မဟုတ်ပါဘူးကျမတို့မှာကြောက်ရွံ့စိတ်မရှိဘူးဆိုရင်တစုံတရာမားယွင်းနေပြီဖြစ်ပါတယ်ကြောက်ရွံ့ခြင်းဆိုတာဟာဘေးအန္တရာယ်အခက်အခဲများနဲ့ရင်ဆိုင်ရာမှာတဘာဝကျတဲ့လူတို့ရဲ့တုံ့ပြန်မှုသာဖြစ်ပါတယ်ဒီဆိုးရွံ့စိတ်ကိုဖះကအပြစ်မတင်ပါဘူး။ဒါပေမဲ့ကြောက်စိတ်ကြောက်မလှုပ်ရှားနိုင်စက်တေတေတဲ့အထိဖြစ်မှာကိုတော့မလိုလားပါဘူး။ယေရှုကသူ့ရဲ့တပည့်တော်တွေကိုမိန့်တော်မူတဲ့စကားတစ်ခွန်းရှိပါတယ်။ရှင်ယောဟန်ခရစ်အခန်းကြီး6ငယ်20မှာကိုရောကလည်းငါပင်ဖြစ်သည်မကြောက်လန့်ကြနှင့်ဟုမိန့်တော်မူတယ်ဆိုတာကိုတွေ့ရပါတယ်။ဒီလိုမိတ်ကြားတိုင်းပြစ်ဆုံးပံကာလမှာဖြစ်ပျက်နေစေအခြေအနေကိုညွှန်းဆိုခြင်းဖြစ်ပြီးကြောက်မနေကြတော့နဲ့လို့ဆိုလိုက်ခြင်းပဲဖြစ်ပါတယ်။ကျမတို့စိုးရင်ကြောက်လန့်နေစရာမလိုပါဘူး။ဖျားသခင်လှုပ်စေလိုတဲ့အမှုကိုစိုးရင်ကြောက်လန့်စိတ်ကြောင့်မလှုပ်ဖဲနဲ့ညှင်းပယ်ဖို့ရင်အတွက်လည်းမဟုတ်ပါဘူး။ဖျားရှင်ကကြောက်ခြင်းစိတ်ကိုစိတ်သက်တည်ငြိမ်ရဲရင်ခြင်းဖြစ်ကိုပြောင်းလဲပေးနိုင်ပါတယ်။56ခုမြောက်သောစာလံအပိုင်းငယ်17မှာဖျားရှင်ကိုကိုးစားလေကြောက်စရာမရှိစေရလို့ဆိုတဲ့အကြောင်းကိုဖော်ပြထားပါတယ်။ရဲစွမ်းတတ္တိဆိုရမှာလဲကြောက်စိတ်ကင်းမဲ့ခြင်းမဟုတ်ပါဘူး။ကြောက်ရွံ့စိတ်ကိုချုပ်ကင်နိုင်ခြင်းကိုဆိုလိုခြင်းပဲဖြစ်ပါတယ်။ဟေပြဲဩရစာခန်းကြီး73ငယ်5မှာဖျားသခင်ရဲ့ဂရုတော်ကိုတွေ့ရပါတယ်။ငါသည်တင့်ကိုမစွန့်တင့်ကိုအလင်းပြည့်ဝမထားလို့ဖော်ပြထားပါတယ်။ငါဒီတင့်ကိုမိဘမဲ့ဖြစ်စေခြင်းကစွန့်ပစ်မည်မဟုတ်တင့်တို့စီတို့လာအောင်မည်လို့သခင်ယေရှုခရစ်တော်ဖရာလောကမှာတက်ရှိထင်ရှားရှိစဉ်ကလိုပဲယနေ့မှလည်းဒီလိုပဲရှိနေပါတယ်ရုပ်ခန္ဓာအားဖြင့်ကျမတို့ရဲ့ဈာမလှုပ်ရှားနေခြင်းမဟုတ်တော့လဲဝိညာဉ်တော်အားဖြင့်ကျမတို့နဲ့ဆင်ဆက်မပြတ်နေရာတိုင်းမှာအတူရှိနေစေပဲဖြစ်ပါတယ်ကျမတို့ရဲ့အထဲမှာရှိနေသလိုကျမတို့ရဲ့ပတ်ဝန်းကျင်မှာလည်းရှိနေပါတယ်။ကျမတို့ရဲ့အသက်တာမှာကိုယ့်ကိုယ်ကိုမကျေနပ်မနစ်သက်နိုင်ဖြစ်ပြီးလောက်ခဲမိတဲ့မကောင်းမှုများရဲ့ခြောက်လန့်မှုကိုခံနေရတဲ့သူများဟာလုံခြုံမှုကင်းမဲ့ခြင်း၊ကြောက်ရွံ့ခြင်း၊ဖျားသခင်ထံတော်တိုးဝင်ဖို့ကတိကောက်ဖြစ်နေခြင်းများကိုခံစား ရတတ်ပါတယ်ဒီခါမှာသခင်ယေရှုကိုတည်ရပါသင်ဘာပဲဖြစ်ဖြစ်ဘာပဲကျူးလွန်မိပါစေသင်ကိုသခင်ယေရှုချစ်ပါတယ်ဘရော့မှသင်ကိုပြစ်မထားပါဘူးအသက်အရွယ်အိုမင်းလာပြီးသင်ကိုပြစ်ထားကြပေမဲ့သခင်ယေရှုသင်ကိုအဆုံးတိုင်အောင်ချစ်မှာဖြစ်ပါတယ်သင်ကိုပြစ်ပယ်သွားစေမယ့်အပြစ်များရှိနေပါစေ။သခင်ယေရှုသင်ကိုချစ်ပါれ။အထီးကျန်ခံစားနေရသူများ၊ကြောက်ရွံ့နေသူများသခင်ယေရှုကိုသိရင်ဘရောမှတယောက်တည်းမဖြစ်ဘူးဆိုတာကိုပြောပြပါစေ
။